ကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာမဟာမင်းကြီးအဖြစ်ချီလီသမရတာဝန်ကိုနှစ်ကြိမ်ထမ်းဆောင်ခဲ့ပြီးမီရှယ်ဘက်ချလာကိုနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံကနေမနေ့ကမဲခွဲရွေးချယ်လိုက်ပါပြီ။စက်တင်ဘာလတရနေ့ကစလို့၄နှစ်တက်တန်းတာဝန်ယူရမယ်မီရှယ်ဘက်ချလာထာလူခွင့်ရေးရန်ဒီယာတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့သူဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချု ောင်းမစ္စယ်ဘက်ရှလက်ကိုတောက်ကြနေတော့ကခန့်အပ်လိုက်ပါတယ်။ယာရုတက်တန်းပြေတော်မဲ့လူခွေအကြီးကဲဇာယီဒ်အယ်ဟူဆိန်နေရာမှာမစ္စယ်ဘက်ရှလက်ကစက်တင်ဘာ၁ရက်နေ့ကစပြီးတော့၄နှစ်တက်တန်းတာဝန်ယူတော့မှာပါ။နယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံမှာမစ္စယ်ဘက်ရှလက်ကိုမဲခွဲရွေးချယ်ခဲ့ပြီးမကြခင်မှာပဲ။ဒီရွေးချယ်မှုအပေါ်ကုလသမဂ္ဂအတွင်းမှူးချုပ်ကကြိုဆိုခဲ့ပါတယ်။ကျားမဒန်းတူကြီးများရင်နဲ့အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအတွက်ကုလသမဂ္ဂက2010ခုနှစ်မှာတည်ထောင်ခဲ့တဲ့ UN Women အဖွဲ့အစည်းကိုပထမဆုံးဦးဆောင်သူဖြစ်ရမကချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတဖြစ်တဲ့ဆိုတဲ့အချက်တွေကိုအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကအလေးပေးပြီးပြောကြားခဲ့ပါတယ်။လူတိုင်းရဲ့မွေးရပါအခွင့်အရေးတွေကိုဖော်ပြထားတဲ့လူ့အခွင့်အရေးပဒိမ်ပြင်ကိုကုလသမဂ္ဂပြဋ္ဌာန်းခဲ့တာအနှစ်80ပြည့်တဲ့အချိန်မျိုးမှာလူအခွင့်အရေးကိုခိုင်ခိုင်မာမာကာကွယ်မဲ့ခေါင်းဆောင်မျိုးလိုအပ်တယ်လို့အတွေ့အမှုချုပ်ဂူတဲရက်စ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။ She takes office at a time of grave consequences for human rights. Hatred and inequality are on the rise. Respect for international humanitarian and human rights law is on the decline.
လူအခွင့်အရေးအတွက်ကြီးမားတဲ့အကျိုးသက်ရောက်မှုတွေစတင်ချိန်မှာသူဒီတောင်းကိုယူရမှာဖြစ်ပါတယ်။အမုံတရားနဲ့မညီမျှမှုတွေမြင့်မားနေပါတယ်နိုင်ငံတကာလူသားချင်းစာနာမှုနဲ့လူ့အခွင့်အရေးဥပဒေပေါ်လေးစားမှုကလည်းကျဆင်းနေပါတယ်လူမှုခြေပြုအဖိုင်ဝိုင်းတွေရဲ့နေရာရမှုကလည်းနှက်ပလာပါတယ်တည်င်းလွတ်လပ်မှုနဲ့ချင်းချောက်ခံနေရပါတယ်ဒီလိုအခြေအနေတွေမျိုးမှာအရက်ဖက်နိုင်ငံရေးစီးပွားရေးလူမှုရေးကြီးမှုစားတဲ့လူ့အခွင့်အရေးအားလုံးအတွက်ခိုင်ခိုင်မာမာဥဆောင်လုပ်မဲ့သူလိုအပ်ပါတယ်ကုလသမဂ္ဂမှာမရှိမဖြစ်လိုအပ်တဲ့လူ့အခွင့်အရေးရန်တရားတည်တံ့ခိုင်မြဲအောင်စွမ်းဆောင်နိုင်မဲ့လူမျိုးလည်းလိုအပ်ပါတယ်
တက္ကသိုလ်ကျောင်းသူဘဝတွေကနိုင်ငံရေးကိုတက်တက်ကြွကြွလှုပ်ရှားခဲ့သူမစ္စယ်ဘက်ရှလက်ဟာချီလီသမ္မတဟောင်းအော်ဂတ်စတိုပီနိုရှေလက်ထက်ကဖမ်းဆီးနှိပ်စက်ခံခဲ့ရဘူးပါတယ်။ချီလီနိုင်ငံရဲ့ပထမဆုံးအမျိုးသမီးသမ္မတအဖြစ်2006ခုနှစ်ကနေ2010ခုနှစ်အထိပထမတစ်ကြိမ်2014ခုနှစ်ကနေ2018မလအထိတစ်ကြိမ်သမ္မတတာဝန်ကိုနှစ်ကြိမ်ယူခဲ့ဘူးပါတယ်။အာနာရှင်တွေရဲ့ရက်ဆက်စွာနှိပ်စက်မှုကိုသူနဲ့သူ့မိသားစုတွေကိုယ်တိုင်ခံခဲ့ရဘူးသူဖြစ်တာကြောင့်လူအခွင့်အရေးနဲ့အမျိုးသမီးအခွင့်အရေးကိုပို့ပြီးတော့တံပိုးထားသူဖြစ်တယ်လို့ဆိုပါတယ်
။ She has lived under the darkness of dictatorship. As a physician, she knows the trials of people searching for health and yearning for to enjoy other vital economic.
အနာရှင်လည်းအခက်ခဲတဲ့အခြေအနေတွေမှာသူကသမားတော်ဆရာဝန်တယောက်အဖြစ်နဲ့ရပ်တည်ခဲ့ပါတယ်။အရေးကြီးတဲ့စီးပွားရေးလူမှုအခွင့်အရေးတွေလိုလားမျှော်လင့်တောင်းတနေကြတဲ့သူတွေရဲ့ခံစားချက်ကိုလည်းသူနားလည်ပါတယ်။နိုင်ငံသားနဲ့ကပတ်ကောင်းဆောင်များစုရဲ့တာဝန်တွေကိုလည်းသူသိပါတယ
်ချီလီမှာ1983ခုနှစ်ကအာနာရှင်ဗိုလ်ချုပ်ကြီးပီနိုရှေအာနာသိမ်းခဲ့ပြီးတဲ့နောက်ဘက်ရှလက်နဲ့သူမိခင်တို့ဖမ်းဆီးနှိပ်စက်ခံခဲ့ရပါတယ်ဖခင်ဖြစ်သူဟာလည်းနိုင်ငံတော်ပုံကန့်မှုနဲ့ဖမ်းဆီးခံရပြီးတော့လာပေါင်းများစွာနှိပ်စက်မှုတန်းကြောင့်တိတ်ဆုံးခဲ့တာဖြစ်ပါရဲ့ရှင်